ဒီကနေ့ထုတ်ပြန်လိုက်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2016ခုနှစ်နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံကိုအနှိမ်ဆုံး Tier 3အဆင့်လူကုန်ကူးမှုတိုက်ဖျက်ရေးမှာလုံးဝပူးပေါင်းဆောင်ရွက်မှုမရှိတဲ့နိုင်ငံအဖြစ်သတ်မှတ်လိုက်ပါတယ်။လူကုန်ကူးမှုအခြေအနေလက်ရှိတဲ့ပိုးပြီးအကာအကွယ်ပေးနိုင်ဖို့အစိုးရကိုတွန်းအားပေးတဲ့အနေနဲ့ Tier 3အဆင့်သုံးအဖြစ်ရှော့ချလိုက်တဲ့သဘောဖြစ်ပြီးကလေးစစ်သားအရေးလူကုန်ကူးခံရသူတွေရဲ့လူမှုအတိုင်းဝိုင်းတဲ့ပြန်လည်ဝန်ဆန်ရေးမြမတိုင်ယုံတွေကလူကုန်ကူးခံရတဲ့ရွှေပြောင်းအလုပ်သမားတွေကိုကူညီရေးစတဲ့တိုက်တွန်းအကြံပြုချက်တွေဒီအစီရင်ခံစာထဲမှာဖော်ပြထားပါတယ်ဒေါက်ကင်ဆိုးဝင်းအပြည့်ဆုံးပြောပြပေးပါအောင်ရှင
်ကောင်းပါပြီရှင်ကမ္ဘာတစ်ဝှမ်းလူကုန်ကူးမှုပြဿနာတွေကိုဝိုင်းဝန်းတိုက်ချဲ့နေတဲ့ကြားကပဲလူပေါင်းတန်း20ကျော်ဟာလူကုန်ကူးခံကြုံပြုခံနေရပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှဒီကနေ့ကျင်းပတဲ့2016ခုနှစ်လူကုန်ကူးမှုနှစ်ပတ်လည်အစီရင်ခံစာထုတ်ပြန်ပွဲအခမ်းအနားမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအခုလိုအဖွင့်အမိန်ကိုပြောဆိုလိုက်ပါတယ
် When we talk about human trafficking we're talking about slavery modern day slavery
လူကုန်ကူးမှုအကြောင်းပြောရင်လူချင်းချင်းကြုံပြုတာကိုပြောတာဖြစ်ပါတယ်ကဲ့သို့ကျုံစနစ်ပါပဲဒီကနေ့လူတန်း20ဟာလူကုန်ကူးခံရဆဲဖြစ်ပါတယ်အဲ့ဒီလူတန်း20ဟာခမည်းတော်လိုပဲလူသားတွေပဲဖြစ်ပါတယ်သူတို့မှာနာမည်တွေရှိပါတယ်မိသားစုတွေလည်းရှိကြမှာပါပဲဘလို့လူသားမှခံနိုင်မရှိနိုင်တဲ့အသက်ရှင်ရတဲ့ငရဲကြသလိုဘဝမျိုးကိုအရမတွန်းပို့တာကိုခံနေကြသူတွေဖြစ်ပါတယ်
ဒီကနေ့ထုတ်ပြန်လိုက်တဲ့နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာမှာလူကုန်ကူးမှုတိုက်ဖြစ်ရေးဖိဖိစီစီမကင်တွဲတဲ့အီရန်၊မြောက်ကိုရီးယားနဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံတချို့ကိုအနှိမ်ဆုံးတရား3အဆင့်လူကုန်ကူးမှုတိုက်ဖြစ်ရေးမှာလုံးဝပူးပေါင်းဆောင်ရွက်မှုမရှိတဲ့နိုင်ငံတွေအဖြစ်သတ်မှတ်လိုက်ပါတယ်။မြန်မာနိုင်ငံမှာလူကုန်ကူးမှုအခြေအနေဒီထက်ပိုအကာအကွယ်ပေးနိုင်ဖို့အစိုးရကိုတွန်းအားပေးတဲ့အနေနဲ့တရား3အဆင့်3အဖြစ်ရှင်းချလိုက်တဲ့သဘောဖြစ်ပြီးတော့ကလေးစစ်သားအရေးလူကုန်ကူးခံရသူတွေလူမှုအတိုင်းဝိုင်းနဲ့ပြန်လည်ဝန်ဆောင်ရေးနောက်ပြည်ပမှာရှိတဲ့မြန်မာတန်ယုံတွေကနေလူကုန်ကူးခံရတဲ့ရှေ့ပြောင်းလုပ်သမားတွေကိုအကူအညီပေးရေးစတဲ့တိုက်တွန်းအကြံပြုချက်တွေကိုဒီနှစ်အစီရင်ခံစာထဲမှာဖော်ပြထားပါတယ်မတရားကြုံပြုခံရသူတွေကိုကယ်တင်နိုင်ရေးလူကုန်ကူးမှုတိုက်ဖျက်ရေးမှာအမေရိကန်ပြည်ထောင်စုကဥဆောင်ဥယျာဉ်ပြုပံ့ပိုးပေးနေပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအခုလိုပြောဆိုလိုက်ပါသေးတယ
် That even today the magnitude of the human trafficking challenge cannot be overstated. We all know the sad litany.
ဒီနေ့ဒီတော့လူကုန်ကူးမှုနဲ့ပတ်သက်တဲ့စိန်ခေါ်အကဲဆတ်မှုအတိုင်းအတာဟာအစမတန်များပြားနေစေဖြစ်ပါတယ်။မိန်းကလေးငယ်တွေကိုလိန်ကြုံပြုတာအမျိုးသမီးတွေကိုချုံနောင်ပြီးခိုင်းစေတာယောက်ျားလေးတွေအမျိုးသားတွေကိုနေပူထဲကျုံခံစေပြီးမတရားခိုင်းစေတာတွေရှိနေသေးပါဒါပေမဲ့ကျွန်တော်တို့ဓာရီကိုတိုက်ဖြတ်နိုင်ခဲ့ပါတယ်ဆက်ပြီးတိုက်ဖြတ်နိုင်မယ်လို့လည်းယုံကြည်ပါတယ်
ပြီးခဲ့တဲ့နှစ်2015ခုနှစ်နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံဟာတရား2အဆင့်နဲ့စောင့်ကြည့်ခံနိုင်ငံအဆင့်အဖြစ်သတ်မှတ်ခံခဲ့ရပါတယ်။ဒီအဆင့်မှာသတ်မှတ်ချင်းခံရတဲ့နိုင်ငံတွေဟာလူကုန်ကူးမှုတိုက်ဖြစ်ရေးလှုပ်ဆောင်တဲ့နေရာမှာအနှိမ်ဆုံးသတ်မှတ်ချက်တွေကိုအပြည့်အဝလိုက်နာခြင်းမရှိပေမဲ့လို့ကြိုးပမ်းလှုပ်ဆောင်နေတဲ့နိုင်ငံတွေဖြစ်ပါတယ်။အခုအနှိမ်ဆုံးတရား3အဆင့်ကတော့လူကုန်ကူးမှုတိုက်ဖျက်ရေးမှာလုံးဝပူးပေါင်းဆောင်ရွက်မှုမရှိတဲ့နိုင်ငံအဆင့်ပဲဖြစ်ပါတယ်။ဒါကြောင့်လေဒီအဆင့်မှာသတ်မှတ်ခြင်းခံခဲ့ရရင်ဖွံ့ဖြိုးရေးဆိုင်ရာအထောက်အကူတွေအပါအဝင်တခြားနိုင်ငံတကာဒဏ်ခတ်ပိတ်ဆို့မှုတွေကိုရင်ဆိုင်ရနိုင်ပွဲရှိပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကကြာသပတေးတွေကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာမြန်မာနိုင်ငံကိုတရား3အဆင့်3ရှော့ချလိုက်တဲ့အတွက်စိတ်မကောင်းဖြစ်ရပါကြောင်းလက်ရှိမြန်မာအစိုးရကအလေးထားဆောင်ရွက်နေတဲ့လူကုန်ကူးမှုအဓိကဖြစ်ပွားစေတဲ့စီးရဲမွဲတေမှုရှော့ချရေးကိုမထိခိုက်စေလိုတဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကလည်းဒီကနေ့ကြေညာချက်ထုတ်ပြီးတော့တုံ့ပြန်လိုက်ပါတယ်ရှင်